မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးအတွက်စစ်အစိုးရကစစ်မှန်တဲ့ဆွေးနွေးပွဲတွေလုပ်ဖို့ဗြိတိန်ဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းနဲ့ပြင်သစ်သမ္မတနီကိုလတ်ဆာကိုဇီတို့ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဟာအရှေ့တောင်အာရှဒေသတွေမှာချီနဲ့ဆုပ်ယုပ်နေတဲ့နိုင်ငံတစ်ခုဖြစ်တဲ့အကြောင်း International Herald Tribune သတင်းစာမှာဗြိတိန်ဝန်ကြီးချုပ်နဲ့ပြင်သစ်သမ္မတတို့ပူးတွဲပြီးဆောင်းပါးရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုအနေအထားတွေဟာတဖြည်းဖြည်းပိုပြီးဆုပ်ယုပ်လာတဲ့ဒီလိုအနေအထားမျိုးမှာမြန်မာပြည်သူတွေပဲအတိတ်ဒုက္ခရောက်နေကြရတယ်လို့ဆက်လက်ရေးသားဖော်ပြထားပါတယ်။တခြားအာရှနိုင်ငံတွေ Digital Kit ကိုချီတက်ပြီးရှေ့ဆက်တိုးတက်အောင်လုပ်နေခြင်းမှာမြန်မာနိုင်ငံကတော့အမှောင်ခစ်ကိုနောက်ပြန်ဆွဲနေတယ်လို့လည်းဝေဖန်လိုက်ပါတယ်။မြန်မာနိုင်ငံမှာပေါ်ပေါက်ခဲ့တဲ့လူတို့ရဲ့ဌာနပြဝဲတွေဟာစစ်အစိုးရကပြည်သူတွေကိုသူတို့ကန့်သတ်ထားတဲ့နယ်နိမိတ်တွေကြော်ပြီးမပြစ်မနေဆန့်ကျင်လာအောင်တွန်းအားပေးလိုက်တာလို့လည်းရေးသားထားပါတယ်။မြန်မာနိုင်ငံအတွင်းအမျိုးသားပြန်လည်တည်မြဲရေးနဲ့နိုင်ငံအပြောင်းလဲတွေပေါ်ပေါက်လာရင်အိန္ဒိယနိုင်ငံတွေကထောက်ခံပေးကြဖို့ကိုလည်းဆောင်းပါးထဲမှာတိုက်တွန်းတောင်းဆိုထားပါတယ်။